မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA Mail Gandan ရဲ့2018ခုနှစ်မေလ10ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ1925ရို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါအောင်ခင်ဗျာ
ကျွန်တော်အောင်လူပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသား၃ယောက်ကိုသမ္မတထရန့်ဒုသမ္မတနဲ့သမ္မတကလော်ရီကြိုဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ခတ်တွေမှာလူခွေရေးချိုးဖောက်မှုကျူးလွန်တဲ့သူတွေကိုမြန်မာစစ်ရကဂရီးပေးထားတဲ့အတိုင်းပေါ်ထုတ်ရေးယူဖို့ကုလသမဂ္ဂလူညုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကိုစနစ်တကျစုံစမ်းအရေးယူသွားဖို့ရခိုင်မြောက်ပိုင်းဒေသကိုကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ခွင့်ပေးဖို့ကုလသမဂ္ဂလူညိုရေးကောင်စီတန်တမန်အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးရဲ့ထုတ်ပြန်ချက်ကတော့
ဒီကွာသူဆွဆွဲနေတာပဲရှိတာ။ဟိုအထောက်ထားနဲ့ဟုတ်ပြီ။ဘသူ့ကိုရောဘယ်တော့ကတော့ဘယ်လိုလုပ်ပါလဲ။ဘယ်နေရာမှာလုပ်ပါလဲဆိုတာဖြစ်လာရင်တော့ကျွန်တော်တို
့ကကုလသမဂ္ဂရဲ့အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောက်တူစွမ်းရဲ့တုတ်ပြန်ချက်တွေကိုသတင်းတွေပြပြချင်းမှာကြားရဖို့ရှိပါတယ်ဒီလိုလူညုံရေးကောင်စီရဲ့ထုတ်ပြန်ချက်အပေါ်မှာနိုင်ငံရေးလှိလာသုံးသက်သူတွေရဲ့အမြင်တွေကိုလည်းတစ်ဆက်တည်းတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြအောင်ပါပါအခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသား၃ယောက်အမေရိကန်ပြည်အောင်စု Washington DC နဲ့မလန်မကန်ကအန်ဒရူးစ်လီတက်စကန်ကိုကြာသပတေးနေ့မနေ့ပိုင်းပြန်ရောက်လာချိန်မှာပဲသမ္မတဒေါ်နယ်ထရန့်တရားသမ္မတမိုက်ပင်းစ်သမ္မတနဲ့ဒုသမ္မတကလော်ရီကပါကြိုဆိုကြပါတယ်။ဝမ်ပန်တဆာနဲ့လေယံဘော်ကဆင်းလာတဲ့လွတ်မြောက်လာသူ၃ကိုကြိုဆိုပြီးတိတ်မချခင်မှာပဲသမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ထိတိတွေ့ဆုံမှုမတိုင်မီမပြေလည်မဲ့ပြန်လွတ်ပေးလိုက်တဲ့အတွက်ဝမ်မြောက်ကြောင်းလည်းပြောဆိုသွားခဲ့တာပါ။
We very much appreciate that he allowed them to go before the meeting. It was sort of understood that we
ကျွန်တော်တို့မှာပြန်လွတ်ပေးတဲ့အတွက်အလွန်မင်းကျေးဇူးတင်တဲ့အကြောင်းဖန်ဆီးခံရတဲ့သူတွေကိုတွေ့ဆုံတဲ့အချိန်မှာပြန်လွတ်ပေးပြီးဆွေးနွေးမှုတွေပြီးဆုံးတဲ့အခါကျမှအမေရိကန်ကိုပြန်ခေါ်လာနိုင်မှုမျှော်လင့်ထားခဲ့ပေမဲ့တွေ့ဆုံမှုမတိုင်ခင်ကြိုပြီးလွတ်ပေးလိုက်တဲ့အတွက်ဝမ်းသာစရာလုပ်ရဖြစ်တဲ့အကြောင်းသမ္မတထရန့်ပြောဆိုသွားခဲ့တာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့တလအတွင်းဒုတိယအကြိမ်ဖြစ်တွေ့ဆုံဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုပျိုယန်ကိုတွေ့ရောက်ခဲ့ပြီးနောက်ကိုရီးယားနယ်ပယ်အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်လွတ်မြောက်လာသူ၃ဦးနဲ့ပျော်ရွှင်သိပ္ပံနဲ့နည်းပညာတက်သူမှစာသင်ကြားပို့ချနေခဲ့ကြတဲ့တိုနီကင်နဲ့ကင်ဟက်ဆွန်တို့နှစ်ဦးကိုတော့အစိုးရဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲတီးခြားစီဖမ်းဆီးခံခဲ့ရတာပါနောက်တူးဖြစ်တဲ့ကင်တောင်ချိုကတော့2015ခုနှစ်အောက်တိုဘာလမှာဖမ်းဆီးခံခဲ့ရပြီးနောက်တစ်နှစ်မှာပဲတရှုံမှုနဲ့အလုတ်ချမ်းနဲ့ထောင်ဒဏ်ဆနစ်အပြစ်ပေးခံခဲ့ရပါတယ်အမေရိကန်ကလေကြောင်းကပြန်ရောက်လာတဲ့သူတို့၃ဦးကိုစစ်ဆေးရုံတစ်ခုကိုခေါ်သွားပြီးကျမ်းမာရေးစစ်ဆေးမှုမခံယူခင်သက်ဆိုင်ရာမိသားစုဝင်တွေနဲ့တွေ့ဆုံမှုဘတ်စကားတွေနဲ့ခေါ်ဆောင်သွားခဲ့တာပါ။သမ္မတထရန့်ကတော့လေတက်အခြေစိုက်စကန်ကပြန်လည်မထွက်ခွာခင်မှာပဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုချီချူပြောဆိုခဲ့တယ်လို့မြောက်ကိုရီးယားခေါင်းဆောင်နဲ့ထိတိတွေ့ဆုံမဲ့နေရာကို၃ရက်အတွင်းကြေညာမှာဖြစ်တဲ့အကြောင်းလဲဒင်းနောက်တွေကိုပြောဆိုသွားပါတယ်
။နျူကလ িয়ার ကင်းစင်ရေးကိုချင်းကပ်ဆောင်ရွက်တဲ့နေရာမှာမြောက်ကိုရီးယားဘက်ကတဆင့်ချင်းဆောင်ရွက်လို့ပြီးအမေရိကန်ဘက်ကတော့ဒီလိုလုပ်ဖို့သဘောမတူတဲ့ကိစ္စကနှစ်ဖက်ကြားကွဲပြားမှုကြီးဖြစ်လာပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တွဲဆုံဆွေးနွေးမှုအောင်မြင်ဖို့ဒီကိစ္စကိုဖြေရှင်းရမယ်လို့သုံးသပ်သူတို့ကပြောဆိုလိုက်ပါတယ်။ပျောင်ရမ်းမြို့တော်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွဲဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့မနေ့ပုတ်ထူးနေ့မှာပြန်လည်ရောက်ရှိလာပါတယ်။ဒီတွေ့ဆုံပွဲမှာတော့နျူကလ িয়ার ကင်းစင်ရေးဆွေးနွေးချမယ်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွေ့ဆုံပွဲအတွက်မူပေါင်းတွေချမှတ်ရေးပြင်ဆင်ခဲ့တာပါ။မြောက်ကိုရီးယားမှာဖမ်းခံထားတဲ့အမေရိကန်နိုင်ငံသား၃ဦးနဲ့အတူပြန်လာခဲ့တဲ့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ထိပ်သီးဆွေးနွေးပွဲပြင်ဆင်မှုတွေကိုမြောက်ကိုရီးယားအကြီးအကဲကင်းနဲ့ကောင်းကောင်းမွန်မွန်အချင်းယူဆွေးနွေးခဲ့တယ်လို့ပြောဆိုပါတယ်။နိုင်ငံခြားရေးဝန်ကြီးရဲ့ပြုံးရမ်းမှာလုပ်ခဲ့တဲ့အစည်းအဝေးကအောင်မြင်တယ်လို့လည်းသမ္မတထရန့်ကမနေ့ပုတ်ထူးနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဆွေးနွေးပွဲကျင်းပမဲ့နေရာနဲ့ရက်ကို၃ရက်အတွင်းကျင်းရမယ်လို့လည်းသမ္မတထရန့်ကအစိုးရဘက်အစည်းအဝေးမှာပြောဆိုခဲ့ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံမှာမလုပ်ဘူးလို့ပြောဆိုလိုက်တာကြောင့်လည်းဆွေးနွေးမယ်ကျင်းပမဲ့နေရာနဲ့ပတ်သက်ပြီးခန့်မှန်းပြောဆိုချက်တွေလည်းထွက်ပေါ်လာပါတယ်။စင်ကာပူနိုင်ငံမှာဆွေးနွေးပွဲကျင်းပနိုင်တယ်ဆိုပြီးမနေ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာအမေရိကန်မီဒီယာတွေကပြောဆိုနေကြပါတယ်ရှင်။
။အစ်ဇွေးနိုင်ငံသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်ကိုအီရန်တပ်ဖွဲ့ကရော့ကက်ဒုံးတွေနဲ့ပစ်ခတ်ခဲ့တာကိုလက်တုံပြန်တဲ့အနေနဲ့စီးရဲနိုင်ငံတွေကဒါဇင်နဲ့ချီတဲ့အီရန်နိုင်ငံရဲ့စစ်ပဆိုင်ရာပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခတ်ခဲ့တဲ့အကြောင်းအစ်ဇွေးကဒီနေ့ပဲပြောလိုက်ပါတယ်။အစ်ဇွေးတိုက်လေနဲ့ဟာထောက်လိုင်းလုပ်ငန်းတွေလက်နက်တိုက်တွေနဲ့တပ်ဖွဲ့စခန်းတွေကိုအဓိကပစ်မှတ်ထားခဲ့တယ်လို့စီးရဲလေကြောင်းရဲ့ကာဝေးစနစ်တော်တော်များကိုလည်းဖျက်ဆီးခဲ့ကြောင်းအစ်ဇွေးစစ်တပ်ကပြောဆိုခဲ့တာပါ။စီးရဲနိုင်ငံတွေမှာအီရန်နိုင်ငံကချင်းချောင်းနိုင်မဲ့အခြေအနေမျိုးတိစောက်တာကိုလက်ခံမှာမဟုတ်တဲ့အကြောင်းနဲ့စီးရဲနိုင်ငံတွေမှာဖြစ်ပျက်သမျှကိစ္စအလုံးတွေစီးရဲဆွေရကတာဝန်ခံမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်။စီးရဲနိုင်ငံထဲမှာအီရန်ကအခြေချထားတဲ့နေရာတွေအလုံးနီးပါးကိုတက်ခတ်ခဲ့ကြောင်းလည်းအစ်ဇွေးကဝဲဝင်ကြီးအက်ဗစ်တော်လက်ဗာမန်ကလွန်ကျွေးဆိုင်ကြီးလက္ခဏာမှာပြောဆိုခဲ့တာပါ။စီးရဲဆွေရဲ့အဓိကမားမိတ်ဖြစ်တဲ့အီရန်နိုင်ငံကတပ်ဖွဲ့တွေဟာစီးရဲပြည်တွင်းစစ်တွင်းသမ္မတဘာရှာရဲ့အဆက်အစွေကိုထောက်ခံနေတဲ့တပ်တွေကိုစစ်ကူပေးနေတာဖြစ်ပါတယ်။စီးရဲဆွေကိုထောက်ခံမှုပေးနေတဲ့ရုရှားနိုင်ငံကလည်းအစ်ဇွေးနဲ့အီရန်နိုင်ငံတို့ကိုထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကလည်းတင်းမာမှုတွေလျှော့ချဖို့တိုက်တွန်းခဲ့တာပါ။အစ်ဇွေးရဲ့လေကြောင်းတက်ခဲမှုတွင်လေကြောင်းရဲ့ကာဝေးစနစ်တွေနဲ့ရေဒါစကန်တွေအပြင်လက်နက်တိုက်တစ်ခုကိုပါထိမှန်ခဲ့ကြောင်းစီးရဲဆွေပိုင်းစစ်သားသတင်းဌာနကအတိအပြုပြောဆိုခဲ့ပေမဲ့လေကြောင်းကာဝေးစနစ်ကအစ်ဇွေးရဲ့မစ်ဆိုင်းတုံးတော်တော်များကိုဂျားပြတ်ဟန်တာပစ်ချနိုင်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။
အီရန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုနှိမ်နှင်းအောင်မြင်ခဲ့ပြီလို့အစိုးရကကြေညာပြီးနောက်ပထမဆုံးအချိန်အဖြစ်နဲ့အီရတ်မဲဆန္ဒရှင်တွေလွှတ်တော်ကိုအသိရွေးကောက်တင်မြှောက်ဖို့ရှိနေပါတယ်။အီရန်နိုင်ငံကနေခွဲထွက်ရေးပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာအငင်းပွားပွဲလူမှုဆန္ဒခံယူပွဲကျင်းပခဲ့ကြပြီမယ်လို့လဲကတ်ဒေတာကမဲဆန္ဒရှင်တွေလည်းလာမယ့်စနေနေ့ကျင်းပမယ့်ပြည်ထောင်စုရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။အနည်းဆုံးပါတီကြီး6ခုတို့ရှင်ပြိုင်နေကြတဲ့အီရတ်ခတ်ဒေသရဲ့မြို့တော်အီရဗီလ်တဝမ်းမှာလည်းရွေးကောက်ပွဲကြော်ညာပိုစတာတွေလက်ကမ်းစာဆောင်တွေနေရာအနှံ့မှာတွေ့ရပါတယ်လွတ်လပ်ရေးအတွက်အခိုင်အမာပိုက်ဖြတ်ထားပေမဲ့လည်းပြည်ထောင်စုအဆင့်မှာကိုစားပြုမှုအကောင့်လာအောင်ကြိုးပမ်းဖို့ကလွဲလို့လောလောဆယ်မှာရွေးချယ်စရာမရှိဘူးလို့မဲဆန္ဒရှင်တွေကပြောကြပါတယ်လွတ်တော်အမှတ်နေရာ329နေရာအတွက်ရွေးချယ်မဲ့လွတ်တော်ရွေးကောက်ပွဲမှာတော့ကိုယ်စလေလောက်9000လောက်ပြိုင်ဆိုင်နေကြပါတယ်ရှင
် VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00ထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နေ့ထဲတကြောပြန်ဖြစ်ခဲ့တဲ့ပြစ်ခတ်တွေအတွင်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချူဖောက်မှုကျူးလွန်သူတွေကိုမြန်မာစစ်ရွာကဂရီပေးထားတဲ့အတိုင်းပေါ်ထုတ်ရေးယူဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကတိုက်တွန်းလိုက်ပါတယ်။လူခွင့်ရေးချူဖောက်မှုတွေကိုပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုပေါ်ထုတ်ရေးယူပြီးထိခိုက်နေတာခဲ့ရသူတွေအတွက်တရားမျှတမှုရရှိစေရာအရေးကြီးကြောင်းလည်းလူညွန်ရေးကောင်စီရဲ့မနေ့တုန်းကကြေညာချက်မှာဖော်ပြခဲ့တာပါ။လူညွန်ရေးကောင်စီကိုယ်စားလှယ်ဖွဲ့ရဲ့ပြီးခဲ့တဲ့လကုံမင်းကဘင်္ဂါဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုတွားရောက်ခဲ့တဲ့ခီးစဉ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာတွေအကြီးအကျယ်ဖျက်ဆီးခံထားရတွေကိုတွေ့ခဲ့ရတယ်လို့အခြေအနေအားအလွန်မင်းဆိုးရစရာကောင်းနေစေဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။လူညွန်ရေးကောင်စီဖွဲ့ကတော့မြန်မာနိုင်ငံခီးစဉ်အဆုံးသတ်ချိန်မှာပဲရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိနဲ့ထိထိရရစုံစမ်းဖော်ထုတ်ဖို့ဒီလိုမှမဟုတ်ရင် ICC ကစုံစမ်းဖော်ထုတ်တာမျိုးဖြစ်လာနိုင်ကြောင်းသတိပေးပြောဆိုထားတာပါ။ဒါပေမဲ့လည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်9သိန်းလောက်ထိထွက်ပြေးခဲ့ရတဲ့အခြေအနေထိဖြစ်ခဲ့တဲ့အတွက်အပြည်ပြည်ဆိုင်ရာရစွပ်ပြမှုဆိုင်ရာခေါ်ယုံ ICC ကအရေးယူကြိုက်တော်ဖို့လူခွေလှရှောက်မှုအုပ်စုတွေကတိုက်တွန်းနေတဲ့ကိစ္စတွေကိုတော့လူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်မှာထည့်သွင်းမထားပါဘူး။ပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလွန်ရက်ကိစ္စက30လောက်ကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတာပါမြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်အရေးယူမှုတွေရှိတဲ့အကြောင်းပြောဆိုထားကြပါတယ်
မလေးရှားနိုင်ငံမှာဒီကနေ့ကြာသပတေးနေ့မှာအသက်62နှစ်အရွယ်မဟာတီးယားမိုဟာမက်ဝန်ကြီးချုပ်အဖြစ်ကျန်းသစ္စာကျင်းပမယ်လို့ခန့်မှန်းထားတာနဲ့အတူနိုင်ငံရေးအပြောင်းလဲကြီးပေါ်ပေါက်လာဖို့ရှိနေပါတယ်။ Alliance of Hope ရဲ့ခေါင်းဆောင်မဟာတီးယားမိုဟာမက်ကလွှတ်တော်ရွေးကောက်ပွဲမှာသူအနိုင်ရတာကိုဘယင်းကအတိမပြုဘူးဆိုရင်နိုင်ငံမှာအုပ်ချုပ်သူမဲ့သွားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်
။ So we need to have this government today without delay. there
is a lot of work. နောက်နေ့ကြမ်းကြမ်းမှုမရှိဘဲဒီကနေ့အစိုးရဖွဲ့ဖို့လိုပါတယ်လောက်ရမှာတွေအများကြီးပါနိုင်ငံမှာရှုပ်ထွေးနေတဲ့အခြေအနေကိုအမြန်ဆုံးကင်တွယ်ဖို့လိုပါတယ်အမြန်ဆုံးဆိုတာဒီကနေ့ပါဒါကြောင့်ဝန်ကြီးချုပ်အဖြစ်ကျွန်တော်ဒီကနေ့ကျန်းသစ္စာကျိန်းဆိုနိုင်မယ်လို့မျှော်လင့်နေဆိုပြီးမဟာတီးယားမိုဟာမက်ပြောဆိုခဲ့တာပါမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကတော့ရွေးကောက်ပွဲရှုပ်နှိမ့်မှုကိုဒီကနေ့ဝန်ခံသွားပါတယ်ပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလက်ခံကြောင်းပါရီဇန်နက်ရှင်နယ်ပါတီအနေနဲ့လွတ်တော်ရင်ဒီမိုကရေစီစံတွေကိုလေးစားမယ်အကြောင်းဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုခဲ့ပါတယ်။မဟာတီးယားနဲ့အတိုက်ခံပါတီတွေရဲ့ညွန်ပေါင်းအဖွဲ့ Alliance of Hope ကလွတ်တော်မှာအများစုပြက်ပြက်သားသားအနိုင်ရမယ်လို့ခန့်မှန်းထားကြတာပါ။မလေးရှားနိုင်ငံလွတ်လပ်ရေးရခဲ့တဲ့1958ခုနှစ်နောက်ပိုင်းမလေးရှားကိုအုပ်ချုပ်ခဲ့တဲ့ National Front ညွန်ပေါင်းအဖွဲ့ကိုဖြုတ်ချနိုင်ခဲ့တာလို့လည်းအတိုက်ခံညွန်ပေါင်းအဖွဲ့ဝင်တဦးကပြောဆိုထားပါတယ်။
ကင်ညာနိုင်ငံရစ်မြန်မာမှာမင်းညာပိုင်းကရေကာတာတစ်ခုကျိုးပေါရာကလူ28ယောက်တက်မနေသေဆုံးသွားပါတယ်။နိုင်ရိုဘီမြို့ရဲ့အနောက်မြောက်ဘက်ကီလိုမီတာ150လောက်အကွာမှာရှိတဲ့ဆိုလိုင်းမြို့ကပတ်တဲရေကာတာကျိုးပေါရာကနေအိမ်တွေနဲ့ဆိုင်တွေလုပ်ငန်းတွေရင်းနှောက်မျောပါသွားကြတာပါ။လူ40လောက်ကတော့ကယ်ဆယ်နိုင်ငံပြီးစေယုံပို့ဆောင်ခဲ့ရတယ်လို့ရေဘေးတင်သူတွေကိုကယ်ဆယ်နိုင်ဖို့အရေးပေါ်ကယ်ဆယ်ရေးတွေဒီနေ့ထိဆက်လက်ကြိုးပမ်းနေဆဲဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်လအတွင်းမိုးတိထန်ရွာသွန်းမှုတွေကြုံခဲ့ရတဲ့ဒီဒေသမှာရေကြီးမှုတွေရှုပ်မြေပြိုကျမှုတွေကြောင့်လူ130ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်။မိုးတိထန်မှုတွေကြောင့်လူပေါင်း2,200လောက်ဟာလဲအိုးအိမ်ဆုံးခွာခဲ့ရတဲ့အကြောင်းကင်ချာဆူရကမနေ့တုန်းကပဲပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုဟာဝိုင်အီကျွန်းကခီလာဝေးမီးတောင်ပောက်ကွဲမှုဟာလာမယ့်သတင်းပတ်တည်းအတွင်းပိုပြင်းထန်လာနိုင်ပြီးမီးတောင်ပတ်ဝန်းကျင်မိုင်းချီဝေးတဲ့နေရာတွေအထိကြောက်တုံးကြောက်ခဲတွေမီးတောင်ပြားတွေလွင့်ဆင်နိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။မီးတောင်ချွေရည်တွေပောက်ထွက်ရာအနီးကမြေအောက်အပူဆွမ်းအင်ထုတ်ဆက်ယုံမှာတူလောင်ထားတဲ့လောင်စာဂါလန်5000လောက်ကိုအလုတ်သမားတွေရွှေ့ပြောင်းဖို့အခက်တွေ့နေတယ်လို့လဲဟာဝိုင်အုပ်ချုပ်ရေးမှုကကြေညာထားချိန်မှာအမေရိကန်ဘူမိဗေဒတိုင်းတိုင်ရေးဌာနရဲ့စမ်းစစ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင
်။နောက်ဆုံးရထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOE ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာတရိုက်တပြိုင်တည်းနှားဆင်နေပါလေခင်ဗျာအခုတော့ဆက်သွဲမေးမြန်းချက်သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကိုစနစ်တကျစုံစမ်းအေးအေးယူသွားဖို့နဲ့အကူအညီပေးရေးလုပ်ငန်းတွေအတွက်ရခိုင်မြောက်ပိုင်းဒေသကိုကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ခွင့်ပေးဖို့မြန်မာနိုင်ငံကနေပြန်လာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတိုက်တွန်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းအခုလိုပြောဆိုနေတာတွေဟာရေဘူးရဆန်တဲ့ဆွဆွဲချက်တွေသာဖြစ်ပြီးခိုင်ခိုင်မာမာအထောက်အထားနဲ့ပြလာရင်မြန်မာအာဏာပိုင်ဒီဘက်ကစုံစမ်းအရေးယူဖော်ထုတ်ဖို့အသင့်ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မကြီးက VOA ကိုပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်နဲ့ပတ်သက်လို့ VOA ကိုသားညွန်ဦးကဆက်သွယ်မေးမြန်းရမှာတန်မကြီးဦးဟောက်တူဆွမ်းကဒီထုတ်ပြန်ချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်သဘောမျိုးမဟုတ်ဘူးလို့အခုလိုပြောခဲ့ပါတယ်
ဟုတ်ကဲ့တကယ်ရောဗျာဟိုသူတို့လူငင်းကောင်စီအဖွဲ့ဝင်နိုင်ငံတွေမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ့နော်နှစ်နိုင်ငံကိုသွားတာပါအဲသူတို့ကိုရင်းကလည်းပဲဖြိဆိုင်တဲ့နယ်မြေပေါ့ရခိုင်ပြည်နယ်ကိုသွားရောက်ပြီးတော့ကိုရင်းကြီးခဲ့ကြတဲ့အခြေအနေတွေရှိတာပေါ့နော်ခီးစဉ်အပြီးမှာဟိုသတင်းထုတ်ပြန်တဲ့သဘောမျိုးပါပဲနောက်ပြီးတော့အထဲမှာပါတဲ့ဟာကိုကျွန်တော်ဟိုပါပေါ့နော်အချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်လည်းကိုရင်းကကိုသားညူပြောတဲ့အချက်တွေပါတွေကလည်းကျွန်တော်တို့မနစ်ကနိုမာလာဟိုပါပေါ့နော်ဟိုလူငယ်ကောင်စီဥက္ကဋ္ဌရဲ့ဟိုထုတ်ပြန်ချက်ထဲမှာပါတဲ့စာသားတွေကိုဟိုထပ်ပြီးတော့ပြောတဲ့ဟာတွေပါပဲဟိုတချို့ပိုင်းတွေကတော့ကျွန်တော်တို့အော်သူမြေတင်းချောင်းသွားတဲ့လူတွေတန်လည်းလက်ခံဖို့ကိစ္စတွေဘူပေါင်းဆောင်ရွက်ဖို့နောက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကျိုးဆိုးရဲ့အပိုင်းတွေလည်းပါပါတယ်နောက်တစ်ခုကတော့လည်းသူတို့ဟိုခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်းပြည်ကအာရုံးဝင်ကြီးဌာနကနေထုတ်ပြန်တဲ့အကြေညာချက်တွေကိုကျိုးဆိုးတဲ့ဟာတွေလည်းသူတို့အပြုတ်သဘောဆောင်တဲ့ဟာတွေလည်းပါပါတယ်အမှန်ကတော့ဒီဟာကသူတို့ရဲ့ဒီစင်နဲ့ပတ်သက်ပြီးတော့ဟိုသူတို့ဟိုထုတ်ပြန်တဲ့သဘောပါ
သတင်းထုတ်ပြန်ချက်ထဲမှာတော့မပါဘူးခင်ဗျရန်ကုန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒီဗြိတိန်တမကြီးပြောသွားတဲ့ထဲမှာတော့သူတို့အာတမရကောက်ကူးစီကျုံနဲ့လည်းတွေ့တယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းတွေ့တဲ့ခါမှာဒီဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးယူတဲ့ခါမှာ ICC ကလုံမလားဒါမှမဟုတ်မြန်မာနိုင်ငံကကိုယ်တိုင်ပဲကိုယ့်ဘာကိုစုံစမ်းစစ်ဆေးမလားဆိုပြီးတော့သူကမိကုန်ထုတ်ခဲ့တာရှိပါတယ်ခင်ဗျအဲ့ဒါကဗြိတိန်တာမကြီးကသူ့သဘောနဲ့ပြောရလားလုံရင်းကောင်စီအဖွဲ့လုံးအဖွဲ့တစ်ခုလုံးရဲ့သဘောရလား
သူပြောတာတော့သူ့သဘောပါ လူညက်ကောင်စီအဖွဲ့ရဲ့သဘောထားတော့အကျဉ်းချက်ကိုကြည့်လိုက်ရင်ဟိုဒါရှင်းပါတယ်လေအမှားတော့သတင်းကြညာချက်ပါဘာမှသူကဖိုင်နင်းရှိတာမဟုတ်လေအဲ့တော့ခရီးစဉ်နဲ့ပတ်သက်ပြီးတော့သူတို့သုံးသက်ချက်သတင်းကြညာချက်အဲ့ဒါကတော့အဖွဲ့သူတို့လူညက်ကောင်စီအဖွဲ့ဝင်တွေကသူတို့သဘောတူပြီးတော့ထုတ်လိုက်တဲ့ဟာပါအမတ်တင်းအချင်းလေးမောင်ကပြောတာတော့သူ့နိုင်ငံချင်းတစ်ခုချင်းအလိုက်ဟိုပြောတဲ့သဘောပို့ပြီးတော့တက်ရောက်ပါတယ်ဗြိတိန်ကတော့လေ
အခုလုံညွှန်းကောင်စီအဖွဲ့ကပြန်ရောက်လာပြီအဲ့တော့လုံညွှန်းကောင်စီမှာဒီကိစ္စသူတို့ဒီတွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ follow up လုံညွှန်းကောင်စီခေါ်ဖို့ရှိလားဘလို့အစီအစဉ်တွေများရှိပါလဲခင်ဗျာ
စလီရနေမှာတော့ကျွန်တော်တို့ဟို briefing မဟုတ်နော်ကျွန်တော်တို့ briefing တစ်ခုတော့သူတို့လုပ်ပါမယ်လုံညွှန်းကောင်စီမှာတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ briefing အဲ့ဒါတော့open ပါပဲဟိုနားထောင်ရင်းနဲ့နားထောင်လို့ရတာပေါ့လေ
ဒီစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုပြီးတော့သူတိုက်တွန်းထားတဲ့ကိစ္စကရောတာမကြီးဘယ်လိုမြင်ပါလဲခင်ဗျဟ
ိုခိုင်မာတဲ့သက်တည်ထောက်ထားရှိလို့ရှိရင်အကျွန်တော်တို့အရေးယူပေးဖို့အဆင်သင့်ဖြစ်တယ်ဆိုတဲ့ဟာတော့ကျွန်တော်ငိုရီကလည်းပြောထားတာပါဟိုတိုင်းမိုင်းကြီးကြောင့်ပြောထားပါတယ်ကျွန်တော်တမရကကွေးဦးစီးချုပ်ကိုရင်ကလည်းပဲသူပြောခဲ့ပါတယ်ဒီတမရနေနဲ့တမျိုးမလုပ်ဘူးသို့တော့ခိုင်မာတဲ့ထောက်ထားရှိတယ်ဆိုရင်တော့အချိန်မီကျွန်တော်အရေးယူဆောင်ရွက်ပေးမယ်ဆိုတဲ့ဟာတော့ကျွန်တော်တို့လူကြီးတွေကပြောပြီးသားပါသေးသေးချာချာထောက်ထားနေဆိုရင်ကျွန်တော်တို့ကဟိုနိုင်ငံကကောက်ွယ်တော့ပြေးပြီးတော့မှကျွန်တော်တရားလာပြီးတော့တက်တည်လာခံပါဟိုတရားရုံးမှာလာပြီးတရားဆွဲပါဆိုကျွန်တော်ပြောထားတာကြားပြီးခင်အစရယ်ကျွန်တော်ပြောထားဒီကိစ္စကလေ
အဲ့တော့စုံစမ်းစစ်ဆေးမှုကိုအရင်စုံစမ်းစစ်ဆေးမှုတွေတိုင်းပဲထားလားမြန်မာစုအနေနဲ့ထပ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရောရှိပါလား
ဟုတ်ထပ်ပြီးတော့ဆိုတာကတော့ကျွန်တော်ဘာလုပ်ရမလဲဆိုတာရှိတယ်ဒီကကသူဆွဆွဲနေတာပဲရှိတာဟိုဆွဆွဲတယ်ကိအထောက်ထားနေဟုတ်ပြီဘသူ့ရောဘယ်တော့ကတော့ဘယ်လိုလုပ်ပါလဲဘယ်နေရာမှာလုပ်ပါလဲဆိုတာဖြစ်လာရင်တော့ကျွန်တော်တို့ကဒါစုံစမ်းစစ်ဆေးပေးရမှာပေါ့အဲ့ဒါဒါမှမဟုတ်လို့ရှိရင်တော့လည်းပဲဟိုပြောတာတစ်ခုတည်းနဲ့ဟိုရေပုံရပြောပြီးတော့ဟိုပြောနေတာတစ်ခုတည်းနဲ့တော့လည်းဘာမှလုပ်လို့မရဘူးခင်ဗ
ျကုလသမဂ္ဂအဖွဲ့စည်းတွေပေါ့နော်အဖွဲ့စည်းတွေရောတခြားအကူညီအဖွဲ့တွေရခိုင်ဒေသကိုဝင်ရောက်ခွင့်လုပ်ကန်ဆောင်ခွင့်ပေးဖို့ဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ရော
โอเคအဲ့ဒါတော့ကျွန်တော်တို့အခုလည်းပဲဟိုကျွန်တော်တို့ UNDP ရဲ့နောက်ကျွန်တော်တို့ UNHCR ပေါ့နော်ဟိုကုလသမဂ္ဂမဟာမင်းကြီးဒုက္ခသည်များဆိုင်ရာမင်းကြီးယုံပေါ့အဲသူတို့တွေနဲ့ကျွန်တော်တို့အခုဆွေးနွေးနေတာရှိပါတယ်မကြာခင်မှာလည်းပဲ MOU ထိုးဖို့လည်းအစီအစဉ်ဟိုကျွန်တော်ဆောင်ရွက်နေတာရှိပါတယ်အဲ့ဒါတွေကမကြာခင်ကောင်းတဲ့ပေါ်လာလိမ့်မယ်လို့ကျွန်တော်ညွှန်လင့်ပါတယ်အဲ့ဒါပြီးတော့ကျွန်တော်တို့သူတို့ကိုဒီဟိုနေရာဆုံးခေါ်တဲ့လူတွေပြန်လည်လက်ခံရေးကိစ္စတွေဖြစ်စေဒေသဖွံ့ဖြိုးရေးဆောင်ရွက်မှုတွေသူတို့ရဲ့ကျန်လာတဲ့လူတွေနဲ့ကျွန်တော်ဒေသခံတွေရဲ့ဟလာကျွန်တော်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ဖို့ကျွန်တော်တို့ဆောင်ရွက်နေတာတွေအခုရှိပါတယ်
။တာမန်ကြီးဦးဟောက်တူဆောင်ကိုကုသညွန့်ဦးကဆက်သွယ်မေးမြန်းခဲ့တာပါ။ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကတရုတ်နိုင်ငံအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကရခိုင်ပြည်နယ်အရေးလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပွန်လင်းမြင်သာစွာစုံစမ်းစစ်ဆေးအရေးယူပေးဖို့မြန်မာအစိုးရကိုကြေညာချက်ထုတ်ပြန်တိုက်တွန်းထားတာပါ။ဒီတိုက်တွန်းချက်အရစုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းရမှာအစိုးရတပ်မတော်နဲ့ကုလသမဂ္ဂလက်ခံနိုင်မဲ့အဖွဲ့အစည်းတွေပါဝင်ဖွဲ့စည်းရေးကအဓိကစိန်ခေါ်ချက်ဖြစ်နိုင်ပြီးနိုင်ငံတကာရဲ့နားလည်မှုရှိရှိဆောင်ရွက်ဖို့အရေးကြီးကြောင်းနိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ် VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအတွင်းမှာအပြန်အလှန်ညှိနှိုင်းဆွေးနွေးပြီးတဲ့နောက်ဒီလ9ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကြေညာချက်မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကဆွဆွဲခံထားရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတရားဥပဒေစိုးမိုးမှုကိုအခြေခံပြီးပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းနဲ့လေပိုင်းဆိုင်ရာအကြမ်းဖက်မှုလေပိုင်းဆိုင်ရာနှောက်ယှက်ကျူးလွန်မှုကလေးငယ်များအပေါ်အကြမ်းဖက်မှုအပါအဝင်အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူဖို့လဲတောင်းဆိုကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့ဧပြီလကုန်ပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့ချိန်ကတော့ဒီလိုစုံစမ်းစစ်ဆေးဖို့အတွက်နည်းလမ်းနှမျိုးရှိကြောင်းနဲ့အဲ့ဒါတွေကတော့ ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကနေကြိုင်တွယ်စုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုတာဖြစ်ပါတယ်။ဒီနှစ်ချက်အနက်မှာမြန်မာအစိုးရအနေနဲ့ကိုယ်တိုင်စုံစမ်းစစ်ဆေးဖို့ကိုရွေးချယ်မဲ့အလားအလာရှိနေပြီးဒီလိုရွေးချယ်မဲ့ဆိုရင်ကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုကိုနိုင်ငံရေးလေးလာသုံးသပ်သူတင်းဘွားအက်ဒီတာဟောင်းဦးတမောင်တန်းကအခုလိုပြောပါတယ်
။ဒီကြလွတ်လပ်တော့အဖွဲ့ကိုဘယ်လိုလက်ဖွဲ့မလဲဆိုတာကစိန်ခေါ်ချက်ဖြစ်နိုင်တယ်လို့ထင်တယ်။မြန်မာအစိုးရကလည်းလက်ခံနိုင်တယ်တပ်ပတော်ကလည်းလက်ခံနိုင်တယ်ပြီးတော့ကုလသမဂ္ဂကလည်းလက်ခံနိုင်တယ်စုံစမ်းရေးကော်မရှင်တစ်ခုကိုဘယ်လိုဖွဲ့မလဲဆိုတာကအဓိကစိန်ခေါ်ချက်ဖြစ်နေတယ်အဲ့ဒါတွေကိုနားလည်တဲ့လူကိုဒီလိုဆွဆွဲချက်တွေဒီလိုကိစ္စမျိုးတွေမှာအပြစ်ကြောင့်ရှိတယ်ဒီနားလည်တယ်ဆိုတဲ့လူကိုမြန်မာနိုင်ငံမှာရှာဖို့ကာကောရကုမလားပေါ့ဘယ်လိုထင်မလဲပေါ့ဒါအဓိကစိန်ခေါ်ချက်ဖြစ်နေတယ်ထင်တယ်
အခြားနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကလက်ရှိအချိန်နေရကုလသမဂ္ဂလုံခြုံရေးကောင်စီကဖိအားပေးတာတွေပိုများလာနိုင်ကြောင်းနဲ့ဒီလိုများလာရင်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအပြောင်းလဲတွေအပေါ်မှာတည်ရောက်မှုတွေရှိလာနိုင်ကြောင်းရှုမြင်ပါတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေတည်ဆောက်ဖို့အတွက်သူ့အမြင်ကိုအခုလိုဆက်ပြောပါတဲ
့အခုလက်တော့ကျွန်တော်တို့ဒီကုလသမဂ္ဂအတွင်းမှုကနေပြီးတော့ခန့်အပ်လိုက်တယ်ပေါ့လေဒီမြန်မာနိုင်ငံဆိုင်ရာဒီအထူးကုန်စည်ပေါ့ဒီအထူးကုန်စည်နဲ့ကျွန်တော်မြင်ရတော့မြန်မာဆိုးရရောဖြစ်တော်တက်မရောပါအမြန်ဆုံးပေါ့လေမြန်မာနိုင်ငံကိုဖိတ်ခေါ်နိုင်လို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုဖိတ်ခေါ်ပြီးတဲ့နောက်မှာတော့အထူးကုန်စည်ကနေတဆင့်ပေါ့လေမြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းပါတိတဲ့ပို့ပြီးတော့ဟလာဟိုဂျုံကြီးမှုနားလည်မှုတိစောက်နိုင်တဲ့ဟိုခြေလမ်းတွေကိုဘယ်လိုလမ်းနိုင်မလဲဆိုတာကိုအဖြေရှာနိုင်မှုလိုအပ်တယ်လို့မြင်တယ်
တချိန်တည်းမှာပဲမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတကာကိုအမြန်ဆုံးချပြနိုင်ဖို့လိုအပ်ကြောင်းလည်းပြောပါတယ
်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ရှိရင်လည်းအဲမြန်မာနိုင်ငံဘက်ကဒီလုံဆောင်ချက်တွေတော့အထောက်အထားတွေတော့တွေ့ရှိချက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကိုချပြဖို့လိုအပ်တယ်လို့နော်ဒီပြည်ပမှာရှိတဲ့ဒေသမီဒီယာတွေနိုင်ငံတကာဒေသမီဒီယာတွေကိုလည်းပဲအချိန်နဲ့တကြီးရှင်းလင်းဆွေးနွေးချပြနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်အပေါ်မှာတုံ့ပြန်ထားတာမရှိသေးပါဘူးကုလသမဂ္ဂလုံခြုံရေးကောင်စီကသူတို့ရဲ့ထုတ်ပြန်ချက်မှာပထမအဆင့်ယုံကြည်မှုတည်ဆောက်တဲ့အနေနဲ့ကုလသမဂ္ဂဆိုင်ရာလုပ်ငန်းဌာနတွေနဲ့မိဖက်အဖွဲ့တွေကိုသာမကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့ပြည်တွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်မှာလုံလုံခြုံခြုံနဲ့အတားအဆီးမရှိဘဲအများဆုံးတွဲရောက်ခွင့်ပြုဖို့နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းအဖွဲ့ UNDP တို့နဲ့လည်းမကြခင်မှာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်
ရရှိပါရှင်ဒီမော်နီယံမှာလွတ်တော်ကြားပြရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအတိုင်းဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောက်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နေကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိကြတိုက်ရိုက်လေးလိုက်စစ်စစ်ကကြိုးဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးတိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာအသတင်းလွှာတပုတ်ကိုတင်ဆက်ပါမယ်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်ဖြတ်ကျော်တဲ့တရားမဝင်ဝင်ရောက်လာသူလက်နက်မူရစေဝါမှောင်ကိုဂိုင်းတွေကိုတိုက်ဖြတ်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားမယ်လို့သဘောတူထားကြပါတယ်။နိုင်ငံအပါအဝင်ဒေသဆိုင်ရာကိစ္စရပ်တွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကမက္ကဆီကိုနိုင်ငံသားရေးဝန်ကြီးလူးဝစ်ဗီဒီဂရေးနဲ့ဝါရှင်တန် DC မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အမေရိကန်ရှိနေချုပ်ဂျက်ဖ်ဆက်ရှင်ကအမေရိကန်နယ်စပ်ဟာတရားမဝင်ဝင်ရောက်လာသူတွေအတွက်ဖွင့်နှားမှာမဟုတ်ဘူးလို့အစောပိုင်းမှာအလေးပေးပြောထားပါတယ်။ VOA သတင်းနောက်ဇယ်လက်ဒစာဟုတ်ပေးပို့တဲ့သတင်းကိုမိုက်ဤတန့်စင်ပြောပြမှာပါ။
မေကနေမက္ကဆီကိုနယ်စပ်မှာတရားမဝင်ဝင်ရောက်သူတွေအရင်နဲ့မူရစေဝါမှောင်ကိုမှုတွေကိုတိုက်ဖြတ်နိုင်ဖို့အမေရိကန်ကယာနဲ့ချီတဲ့လုံခြုံရေးတပ်တွေကိုစီလွှတ်လိုက်ပါတယ်။ရွှေပြောင်းလူသူတွေကားတွေနဲ့အုတ်လိုက်ကြီးမက္ကဆီကိုဘက်ချမ်းနယ်စပ်ကိုရောက်လာပြီးတဲ့နောက်လုံခြုံရေးတပ်တွေစီလွှတ်လိုက်တာလည်းဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးစစ်ဆေးရာမခံဘဲနဲ့အမေရိကန်ပြည်အစုတွေကိုရွှေပြောင်းနေထိုင်သူတွေဝင်ဖို့ကြိုးစားတာကိုလက်ခံမှာမဟုတ်တဲ့အကြောင်းရှေ့နေကျုပ် Sessions ကတင်းလာနေတုန်းကကယ်လီဖိုးနီးယားပြည်နယ်မှာပြောဆိုသွားပါတယ်
။ We're here to send a message to the world.
ကျွန်တော်နိုင်ငံအနေနဲ့မနိုင်တဲ့ဝန်ထမ်းနေရတဲ့အဖြစ်မျိုးရောက်ခံမှာမဟုတ်ဘူးဆိုတော့ကဘာကိုသိစေချင်ပါတယ်။အုတ်လိုက်ကြီးကားတွေနဲ့လာနေတာကိုလည်းခွင့်မပြုနိုင်ပါဘူး။ကျွန်တော်တို့နယ်စပ်မှာလူတွေပြည့်ကျက်နေတဲ့အဖြစ်မျိုးကိုလည်းရောက်မခံနိုင်ပါဘူး။ကျွန်တော်တို့ရဲ့လူဝင်မှုကြီးကြပ်ရေးစနစ်မှာတရားဝင်စည်းမျဉ်းရဆောင်ရွက်မှုနဲ့လူ မှုစီမံခိုင်မာမှုတွေလည်းလိုအပ်ပါတယ
်။နေဆက်မှာတဲထိုးပြီးတော့နေထိုင်နေတဲ့ရွှေပြောင်းနေထိုင်လူတွေအတွက်ဘာမှဆောင်ရွက်မပေးတဲ့လူဝင်မှုကြီးကြပ်ရေးအပေါ်စာနာစိတ်မရှိဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေတာပါ။အမေရိကန်တွင်းကိုဝင်လူတွေရဲ့ရှောက်လွာစီစဉ်စနစ်ပုံမြန်စေဖို့အတွက်တရားရေးဆိုင်ရာပုဂ္ဂိုလ်တွေပို့တိုးပြီးတော့နေဆက်ကိုပို့ထားတဲ့အကြောင်းရှင်းလင်းချက် sessions ကပြောပါတယ
်။ I have sent 35 prosecutors to the
South Bay နောက်ဖက်နေဆက်အထိကိုအစိုးရရှိနေ35ယောက်ပို့ထားပြီးတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားသူကြီး18ယောက်ကိုလည်းနေဆက်ကိုရွှေ့ထားပါတယ်။
အမေရိကန်နဲ့မက္ကဆီကိုထိပ်တန်းတပ်တမန်တွေတင်းလာနေတဲ့ကတွေ့ဆုံမှုအတွင်းအမေရိကန်တောင်ပိုင်းနယ်စပ်တစ်လျှောက်လူဝင်မှုကြီးကြပ်ရေးဟာလေအဓိကထားဆွေးနွေးထားတဲ့နေရာတစ်ခုပါဝင်ဖြစ်ပါတယ်။နယ်စပ်ဖြတ်ကျော်ပြီးတော့တရားမဝင်လက်နက်မူရီဆေးဝါးမှောင်ခုမှုတရားမဝင်လူတွေဝင်ရောက်မှုတွေကိုအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံပူးပေါင်းတိုက်ဖြတ်သွားမယ်အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ရွှေပြောင်းလာသူတွေစွန့်ခွာခဲ့ကြတဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေရဲ့လူနေမှုအခြေအနေတွေကိုတိုးတက်အောင်လဲအမေရိကန်နဲ့မက္ကဆီကိုတို့ပူးပေါင်းဆောင်ရွက်သွားမယ်လို့ပွန်ပီယိုကပြောပါတယ်။
For example, we are working with our partners in Honduras, Guatemala.
Honduras, Guatemala နဲ့ El Salvador နိုင်ငံတွေတွင်လုံခြုံရေးတိုးတက်ရေးအကြမ်းဖက်မှုလျှော့ချရေးစီးပွားရေးအခွင့်အလမ်းတွေတိုးတက်ရေးနဲ့အကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးတွေကိုလည်းဒီနိုင်ငံတွေကအမေရိကန်ရဲ့မိတ်ဖက်တွေနဲ့အတူလှုပ်ဆောင်နေပါတယ်
။မက္ကဆီကိုနိုင်ငံကိုဝင်လို့တဲ့ရွှေပြောင်းသူတွေကမက္ကဆီကိုနိုင်ငံသားတွေပဲမဟုတ်တော့ဘဲနဲ့မက္ကဆီကိုနိုင်ငံကလည်းရွှေပြောင်းလူတွေကိုလက်ခံနေရတဲ့နိုင်ငံဖြစ်လာနေတဲ့အကြောင်းမက္ကဆီကိုနိုင်ငံသားဝင်ကြီးလူးဝစ်ဗီဒီဂါတွေကဘာသာပြန်ကနေတစ်စိပြောဆိုသွားပါတယ
် We need to continue to think about priority
ရွှေပြောင်းလူတွေဘယ်လိုပဲလာလာသူတို့ရဲ့အခြေခံဂုဏ်သိက္ခာကိုဦးစားပေးစဉ်းစားပြီးဆောင်ရွက်နိုင်ဖို့လိုပါတယ်
အမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေကမကြခင်မှာတော့ဂွာတီမာလာ၊ El Salvador, Honduras နဲ့တခြားနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ Washington DC မြို့တော်မှာတွေ့ဆုံပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်တဲ့အကြောင်းမက္ကဆီကိုနိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်ရှင်
။မကြီးတန့်စင်ပြောပြခဲ့တာပါ။အခုရေဒီယိုအစီအစဉ်ပြီးပြချင်းမှာပဲည9:00နာရီနဲ့9:00နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူရုစလောင်းကနေဖမ်းယူရှုစားနိုင်ပါတယ်။ဒီကနေ့ည9:00နာရီမှာတော့ကျမ်းမာရေးခန္ဓာဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့58တို့မှာဖမ်းယူနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးမှာပါ။
မြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးနောက်ပြန်လည်လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသား၃ယောက်အမေရိကန်ပြည်သူစုကိုဂျာတာဘင်းနဲ့မင်းနှပိုင်းလေးချောင်းကပြန်ရောက်လာခြင်းမှာသမ္မတဒေါ်နယ်ထရန့်ဒုသမ္မတမိုက်ပင်းစ်သမ္မတနဲ့ဒုသမ္မတကလော်ဒိုကပါကြိုဆိုလိုက်ကြပါတယ်။ဝန်ဖန်တဆာနဲ့လေးမော်ကဆင်းလာတဲ့လွတ်မြောက်လာသူ၃ကိုကြိုဆိုပြီးသိမ့်မချခင်မှာပဲသမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံမှုမတိုင်မီမမျှော်လင့်မဲ့ပြန်လွတ်ပေးလိုက်တဲ့အတွက်ဝမ်းမြောက်ကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့တလအတွင်းဒုတိယအကြိမ်ဖြစ်တွေ့ဆုံမှုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုပျော်ရွှင်ကိုထောက်ရောက်ခဲ့ပြီးနောက်ကိုရီးယားနယ်ပေါ်အမေရိကန်နိုင်ငံသား၃ပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်။ဣဇရိုင်ကတင်ပိုက်ထားတဲ့ဂိုလန်ကုန်းမြင့်ကိုအီရန်တပ်ဖွဲ့တွေကရော့ကက်ဒုံးတွေနဲ့ပစ်ကတ်ခဲ့တာကိုလက်တုံ့ပြန်တဲ့နေရဲ့စီးပွားနိုင်ငံတွေကဒါဇင်နဲ့ချီရဲ့အီရန်နိုင်ငံရဲ့စစ်ပဆိုင်ပြင်မှတ်တွေကိုလေကြောင်းကနေတက်ခတ်ခဲ့တဲ့အကြောင်းဣဇရိုင်ကဒီနေ့ပဲပြောလိုက်ပါတယ်။ဣဇရိုင်တက်လီနေရာထောက်လိုင်းလုပ်ငန်းတွေလက်နက်တပ်တွေနဲ့ထောက်ပို့စကန်တွေကိုအဓိကပြင်မှတ်ထားခဲ့တယ်လို့စီးပွားလေကြောင်းရန်ကာဝေးစနစ်တော်များကိုလည်းဖြစ်စည်းခဲ့ကြောင်းဣဇရိုင်စစ်တပ်ကပြောပါတယ်။မလေးရှားနိုင်ငံမှာမနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအသက်62နှစ်အရွယ်ဝင်းကြီးကျော်မာတီယာမူဟာမက်ဦးဆောင်တဲ့အတက်ခံအင်အားစုကအနိုင်ရသွားပါတယ်။ Alliance of Hope မျိုးလင်းချင်ညွန်မောင်းဘွဲလို့အမည်ပေးထားတဲ့အတက်ခံညွန်မောင်းဘွဲကမလေးရှားနိုင်ငံလွတ်လပ်ရေးရာဇဝင်ကလေးက1959ခုနှစ်ကလေးကအောက်ချုပ်လာတဲ့အနိုင်ရ Presentation ရဲ့ပါတီကိုအနိုင်ရရှိခဲ့တာပါ။ဧကပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲတကြောပြန်ဖြစ်ခဲ့တဲ့ပရိပခတ်တွေအတွင်း Ranger တွေပေါ်လူခွင်ရေးချုပ်ပေါက်မှုကျူးလွန်သူတွေကိုမြန်မာစစ်ရဲကဂရီပိတ်ထားတဲ့အတိုင်းဖော်ထုတ်ရေးယူဖို့လွန်ကျွေးကော်စီကတိုက်တွန်းလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်နှွင့် engineer ကတော့ Linus Rimkas ဖြစ်ပါတယ်။ VOA American တန်းညနေပဲမြန်မာဘာသာအစီအစဉ်ကို6:00-9:00အထိလိုင်းနံပါတ်19:25တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာည9နာရီမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is